ပစစ်ဒေါ်လာယင်းဤဖြစ်နေမြန်မာနိုင်ငံတစ်ခွန်းပြုလုပ်နေကြတဲ့စစ်အာဏာရှင်စန့်ကြီးစနားပြမှုတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းတဲ့နေရာမှာမန္တလေးတမြို့တည်းမှာလူ၁၀ဦးထက်မနည်းဒီကနေ့သိဆုံးခဲ့ပါတယ်။ဒီကြောင့်မန္တလေးကရတဲ့သတင်းကိုကျွန်တော်တားညူပြောပြပေးပါမယ်။ဒီကနေ့မတ်လ၂၉ရက်နေ့မြန်မာနိုင်ငံတစ်ခွန်းမြို့ကြီးတွေမှာစနားပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းတာကြောင့်လူသေဆုံးမှုတွေဖြစ်ခဲ့တာပါ။မြန်မာနိုင်ငံရဲ့ဒုတိယမြို့ကြီးတမြို့ဖြစ်တဲ့မန္တလေးမြို့မှာတော့၁၀ဦးထက်မနည်းသိဆုံးခဲ့ပြီးတော့ဒဏ်ရာသူအများပြားရှိတယ်လို့လူတွေအသွာလာမရှိသလောက်ဖြစ်နေတယ်လို့မန္တလေးမြို့ကတူကပြောပါတယ
်။ရှင်နေကဟိုတေဆုံးမှုကကျွန်တော်တို့နှစ်နာရီကြီးရတော့ကျွန်တော်၁၀ဦးလို့ကြားပြီးရတယ်။ဟိုဒဏ်ရာရသူကတော့အခုချိန်ကြီးတော့ confirm တော့မဖြစ်သေးဘူး။ဟိုအခြေအတွက်ကဘယ်လောက်မှန်းလဲမသိဘူး။ပြီးတော့ကျွန်တော်တို့နားမှာကဟိုတော်တော်များများဖြစ်သွားတယ်ဗျ။မချင်းကန်းတဲ့ကိုတွဲတယ်ပြောတယ်။ဟိုရင်ပတ်မန်နာတွေရှိတယ်။အဲဒီပိုက်မန်နာတွေရှိတယ်၆တော့အများဆုံးမှန်ကြတယ်ဗောဗျာ။ပြီးတော့အခုမန္တလေးရဲ့လက်ရှိအနေအထားကတော့လမ်းဒီပေါ်မှာတော့တိတ်ဆိတ်နေတယ်ဟိုဒီလမ်းတိုင်းလမ်းတိုင်းမှာတော့ဟိုတာယာပေါင်းကြီးကြီးတောင်းနေတာတွေအဲလမ်းပိတ်ဆို့တားမှုတွေတော့အခုချိန်ကြီးရှိသေးတယ်ဗျအဲလမ်းပေါ်မှာတော့သွားလာနေရတဲ့လူတွေတယောက်မှတော့မရှိတော့ဘူးဒီချိန်မှာတော့
ဒါပြင်ဆန္ဒပြမှုတွေကိုပြစ်ခတ်ဖြိုခွင်းမှုတွေကိုသတင်းယူနေတဲ့မန္တလေးမြို့ကန်သတင်းသမားတဦးလက်ခုံကိုကြီးစံထိမှန်ဖောက်ဝင်သွားပြီးတော့စေကူတာမှုခံယူခဲ့ရပါတယ်မန္တလေးတိုင်းဒေသကြီးကြောက်တောင်းမြို့နယ်မှာလည်းပြစ်ခတ်မှုကြောင့်နှစ်ဦးသေဆုံးသွားပြီးတော့တဲ့ဆုံးသူတွေတဲမှာကလင်းငယ်တူပါတယ်လို့ကြောက်ပတုံးဒေသခံတူကပြောပါတယ
်။ဟုတ်ထိခိုက်မှုကတော့အခုလောလောဆယ်ကျွန်တော်၄ယောက်ထိခဲ့မှာ၂ယောက်ကတော့ကျွန်တော်တို့ကသေးသွားပြီပေါ့နော်။အဲ၂ယောက်ကတော့ကျွန်တော်တို့ကစိတ်ကူတော်မခံပြပြ။အဲ့တက်တော့ကျွန်တော်တက်မတီးရလို့ကျွန်တော်လည်းအိုင်နောက်ကိုကတ်မြင်ရလို့ပေါ့ကွဒီဘက်ကအဝေးကနေပဲကျွန်တော်လှမ်းပြီးဟောလုံနေရခင်ဗျ။အမျိုးသားကြီးခင်ဗျတယောက်ကကြာကလေးဟန်ရှော့တယောက်ကကြာဟိုဒီဟောဒီကျွန်တော်လေဗင်းနောက်ထိရခင်ဗျ။အဲ့တက်လူကြီးပိုင်းပေါ့ဟုတ်။ဟုတ်ပိတ်မိနေတဲ့တွေကရှိရပြ။အခုချိန်ရှိရကျွန်တော်ကဖမ်းသွားတဲ့လူတွေကျွန်တော်တော်များရဲ့ဟိုဖြစ်တာတော့ကျွန်တော်ဒီပေါ့ဟိုကြောက်ရောင်းဒီဘူတာကွာလမ်းပေါ့နော်ကျွန်တော်ကူတာတက်မှာဖြစ်တာခင်ဗျတချို့ဟိုထိခိုက်ထိုင်ရကျွန်တော်များတော့များမှဒီမတိ
ရရှမ်းပြည်နယ်လာရှိုးမြို့မှာတော့စစ်တပ်နဲ့ရဲကပြစ်ခတ်လို့၃ဦးသေဆုံးခဲ့တဲ့အကြောင်းဒေသခံတူကပြောပါတယ
်အေးဒီကနေ့ကျွန်မတို့9နာရီမထိုးခင်မှာရွှေညောင်ပင်ဒီလာရှိုးရက်ကွက်ခုနှစ်ရွှေညောင်ပင်အောက်မှာပေါ့နော်အဲ့မှာကျွန်မတို့တွေချိန်ထားကြတယ်အမစစ်ကားတွေအများကြီးပေါ့တော့ဖြူခွဲနေပြီတဲ့ငါဖြူခွဲနေပြီပေါ့အစာပဲရှိသေးတာကိုအမအကုန်လုံးဒီအားသုံးပြီးသူဖြုတ်ခွဲတာလေအမယောက်ျားလေးနှစ်ယောက်မိန်းကလေးတစ်ယောက်ကတော့ဟိုထိသွားတယ်ပေါ့နော်တနက်ကြီးထိတယ်တဲ့အဲဒီသုံးယောက်ကြာတယ်အနောင်ကိုကြာတော့စစ်တပ်ကကောက်သွားလိုက်တယ်တဲ့ယောက်ျားလေးတစ်ယောက်ကကြာတော့ဒီရန်တိုင်းရောက်ဖမ်းမှာဒီကနေ့တကြုံမယ
်စစ်တပ်နဲ့ရဲတပ်ဖွဲ့ကယူဆောင်သွားတဲ့အလောင်းကိုတော့ဒီမိသားစုအနေနဲ့ဒီကြီးစံဟာသူတို့ဖြစ်တာမဟုတ်ဘူးဆိုတာကိုသိရှိနားလည်တဲ့အကြောင်းလက်မှတ်ထိုးပြီးတော့မှထုတ်ပေးမယ်လို့ပြောပါရယ်။ Iridian ဒေသကြီးပသိမ်မြို့မှာတော့တစ်ဆုံးသူ2ဦးရှိတယ်လို့ဒေသခံတူကတီးပြပြောပါရယ
်။အခုလောလောဆယ်တော့အကိုရန်မင်းကြီးမှာကပေါင်တယောက်ကိုထိသွားတယ်ဆုံးသွားတယ်ကွ။ရှေးရုံတင်ကားကြီးဝင်လို့မရဘူးကွ။အဲ့တော့သူတွတ်ထွက်လုံပြီးတော့တေးသွားတာကွ။တောက်ပြီးတော့ AR မင်းမှာကဘိုက်ကိုတယောက်ထိသွားတယ်ဆုံးသွားတယ်။နှစ်ယောက်ပေါ့နော်လောလောဆယ်တော့သူတို့ပထမတော့သူတို့ကဒီဆန္ဒပြတဲ့စစ်ကြောင်းဘက်မှာလာပြီးတော့ရဲ10ယောက်လောက်ကလာပြီးစောင့်နေတယ်ကွယ်။လာပြီးစောင့်နေတဲ့အချိန်မှာပြည်သူတွေကလည်းဒီဘက်ကနေပြီးတော့ဆန္ဒပြပဲနဲ့သူတို့အခြေအနေစောင့်ကြည့်နေကြတယ်။စောင့်ကြည့်နေတဲ့အချိန်မှာပဲသူတို့ကအင်အားထက်ခေါ်လာပြီးတဲ့ပြီးတော့ကားတွေထက်ရောက်လာပြီးတဲ့ပြီးတော့အမပြစ်ခတ်စတင်ပြစ်ခတ်ဖြိုခွဲတော့တာပဲ
။ဒီကနေ့ပစစ်တော်လိုင်းနေမှာမြန်မာနိုင်ငံအနှံ့ဆန္ဒပြမှုတွေပြုလုပ်တာကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းခဲ့တာတွေဖြစ်ပါလေ။ဒါ့အပြင်မိုးကုတ်၊ရွှေဘူး၊စကိုင်း၊တိုင်ဦး၊ဟိုပင်၊မူဆယ်စတဲ့မြို့တွေမှာလည်းစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်လူသေဆုံးမှုတွေရှိခဲ့ပါတယ်။သေဆုံးတန်ရာသူတွေထဲမှာအသက်မပြည့်တဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။ VUE ကနေနောက်ဆုံးရရှိထားတဲ့သတင်းတွေအရဆိုရင်ဒီကနေ့ညနေပိုင်းအထိဒီနေ့တနေ့ထဲမှာတနက်ကြီးကြောင့်သေဆုံးသူ90ထက်မနည်းရှိပြီလို့သိရပါတယ်ခင်ဗျာ။